ရင်းနှံတင်ဖို့ရောက်ချတဲ့နိုင်ငံများအဖွဲ့ OPEC အနေနဲ့ရင်းနှံထုတ်မူဝါဒမချမှတ်နိုင်သေးပဲတနင်္လာနေ့မှာပြန်ဆက်ဆွေးနွေးကြဖို့ရှိနေပါတယ်။ OPEC စည်းဝေးကိုဒုတိယနေ့ချင်းမနေ့တောက်ကြနေ့ကကျင်းပခဲ့ရမှာအခုလိုမူဝါဒအတွက်နိုင်ငံအများစုကသဘောတူပေမဲ့အာရဗ်စော်ဝါများနိုင်ငံ UAE ဘက်ကသဘောမတူခဲ့တာကြောင့်ဒီရှေ့ပတ်မှာဆက်ဆွေးနွေးကြရမှာပါ။ OPEC ရဲ့ရင်းနှံထုတ်လုပ်မှုပမာဏအရင်တိုင်းဆက်လျှော့ထားမှထားဆွေးနွေးခဲ့ကြရမှာအာရဗ်စော်ဝါများနိုင်ငံကတချို့အပိုင်းတွေကိုသဘောမတူခဲ့ရကနေရင်းနှံစိတ်နှစ်နှစ်ကျော်ကြာမြင့်တက်ခဲ့တာကိုပြန်ချစေရေးရင်းနှံပူထုတ်ပေးဖို့အစီအစဉ်ကိုနှောင့်နှေးသွားစေနိုင်ပါတယ်။လက်ရှိအသက်ဝင်နေတဲ့အရင်သဘောတူမှုအောက်မှာအိုပက်နဲ့မဟာမိတ်နိုင်ငံတွေအနေနဲ့ရင်းနှံထုတ်လုပ်မှုကန့်သတ်ခဲ့တာကြောင့်ကမ္ဘာရင်းနှံစိတ်တက်လာခဲ့ရမှာဒီနှစ်ထဲမနစ်ကထက်40ရာခိုင်နှုန်းဖြင့်ရင်းနှံစိတ်တစ်ပေပါကို85ဒေါ်လာအထိတက်သွားခဲ့ရပါတယ်။လက်ရှိအချိန်မှာရင်းနှံဝယ်ယူသုံးစွဲရသူတွေဘက်ကတော့COVID-19 ကမ္ဘာဆက်ရောဂါကြီးကနေတစ်ကမ္ဘာလုံးပြန်လည်ထနိုင်ရေးအတွက်အထောက်အကူဖြစ်စေဖို့ရင်းနှံကိုတိုးမြှင့်ထုတ်လုပ်စေချင်ပါတယ်။